ကျငွေတန်ဖိုးထိုးချပြီးအနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ငွေပေးချေရေးစနစ်မှာမြန်မာကျငွေနဲ့ရုရှားငွေတိုက်ရိုက်ပေးချေနိုင်တဲ့ရုရှားနိုင်ငံမာဘန့်ကတ်တွေကိုသုံးနိုင်ရေးနှစ်နိုင်ငံကြားဆွေးနွေးနေတဲ့အကြောင်းစစ်ကောင်စီဘက်ကပြောပါတယ
်ရုရှားနိုင်ငံခီးစဉ်မှာဘူဘန်ချင်းချင်းဆွေးနွေးမှုတွေရှိပါတယ်စီးပွားရေးနဲ့ကုန်သွယ်မှုဆိုင်ရာဆက်ဆက်လုပ်ငန်းတွေမှာရုရှားရူဘယ်နဲ့မြန်မာကျငွေတို့တိုက်ရိုက်ပေးချေနိုင်ရေးဒီတော့ကျွန်တော်တို့ငွေပေးချေမှုစနစ်ကိုစောလင်စွာအကောင့်ထဲပေါ်နိုင်ရန်အတွက်ဒါရုရှားနိုင်ငံကပြုလုပ်တဲ့အမန်ယာကပ်ပေါ့နော်အမန်ယာကပ်ဆိုတာဒါကိုပြောခြင်းဖြစ်ပါတယ်အမန်ယာကပ်ကိုကျွန်တော်တို့လင်းမြာစွာအသုံးပြုနိုင်ရဲအတွက်ရုရှားဒါငွေကြေးရေးအဖွဲ့အစည်းတွေကကူညီဆောင်ရွက်ပေးသွားမှာဖြစ်ပြီးရုရှားနိုင်ငံရဲ့အမန်ယာကပ်ကိုမြန်မာနိုင်ငံရဲ့ငွေပေးချေမှုစနစ်မှာအသုံးပြုနိုင်ရဲအတွက်ဆွေးနွေးလျက်ရှိပါတယ
်မကြသေးခင်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်တွင်စီဘွားရေးပူပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အစီအစဉ်တချို့နဲ့ပတ်သက်ပြီးဗိုလ်ချုပ်စော်မင်းထွန်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါရုရှားနိုင်ငံ MIR ဘန်ကတ်ဟာကျူဘာတောင်ကိုရီးယားတူရကီဗီယက်နမ်နဲ့ယခင်ဆိုဗီယက်ပြည်တော်စုနိုင်ငံဟောင်းတချို့ကြားမှာပဲအသုံးပြုနိုင်တဲ့ကတ်ဖြစ်ပါတယ်စစ်တပ်ကအာဏာရယူပြီးအနောက်နိုင်ငံတွေရဲ့ရေးယူပိတ်ဆို့မှုတွေကြားမှာဒေါ်လာအနိုင်ကျင့်မှုတွေခံနေရတယ်ဆိုပြီးဒေါ်လာအစရုရှားနိုင်ငံရူဘယ်ငွေနဲ့တိုက်ရိုက်ပေးချေရေးဒေါ်လာငွေကြေးအပေါ်မိခုမှုရှော့ချရေးကိစ္စတွေကိုလည်းမကြသေးခင်ကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်အတွင်းမှာဆွေးနွေးခဲ့ပါတယ်